Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနင်္ဂလာရောပြောပြမှာပါအမေရိကန်သမ္မတထရမ့်ကိုတရားစွဲဆိုရဲ့အောက်လွတ်တစ်ခုလုံးမှာမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အောက်လွတ်တော်စီကံသေးသေးကော်မတီကဒီကနေ့ပြင်ဆင်ပါတယ်ပါကစ္စတန်စစ်အာဏာရှင်ဟောင်းပေါ်ဗက်မူရှာရက်ကိုကြီးလေးတဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်အာဖဂန်နစ္စတန်မှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့ပြီးတော့ကလေးငယ်အပါအဝင်လူပေါင်း10ဦးထက်မနည်းသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါနန်းလောင်ရေအင်္ဂါညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကကော့တာအနောက်ဖက်ပင်လယ်ပြင်မိုင်155အကွာမှာဖမ်းမိတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အယောက်200ကိုဒီကနေ့အာဏာပိုင်တွေစတင်စစ်ဆေးနေပြီဖြစ်ပါတယ်
ကျွန်တော်တို့တော့ဒုက္ခတိုင်းနဲ့ရခိုင်မှာရှိတဲ့ဂရုတရားခွန်လာတဲ့ကစားသမ်းနေတယ်လေအဲ့ဒီလိုပို့ပို့ပါတယ်ကိုတော့ကတော့ဒီနေ့ငယ်တကာခွန်လေးရဦးလေးရပါတ
ယ်ဆစ်ဆေးပြီးလို့ရှိလို့ရှိရင်စခန်းနေစီကိုပြန်ပြီးတော့ပို့မယ်အကြောင်းတရေနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရခိုင်မြောက်ပိုင်းရသေးတော်မြို့နယ်ကတောင်းရကျေးရနီမှာစစ်တပ်ကတပ်ဆွဲထားလို့စိုးရိမ်စိတ်တွေနဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်အုပ်ချုပ်ရေးမှူးနှစ်ဦးအသက်ခံခဲ့ရတဲ့ကိစ္စကိုစုံစမ်းအရေးယူပေးဖို့ကိုလည်းအုပ်ချုပ်ရေးမှူး60ကျော်ကတောင်းဆိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေပြည်တော်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်နှစ်ဦးဒီကနေ့ပဲနှုတ်ထွက်ပါတယ်ဒီလိုသတင်းတွေကိုမကြခင်နားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွတ်တော်တစ်ခုလုံးမှာမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အတွက်အောက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါတယ်သမ္မတရာထုကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြည်မှုကြီးတွေကြိုလွန်ခဲ့တဲ့အတွက်ဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အမတ်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဖက်ကတော့ကန့်ကွက်ထားပါတယ်။အခုလိုအောက်လွတ်တော်မှာမဲခွဲဖို့နေကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုဆွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တစ်ကိုသတင်းလာနေမှာထိုးနယ်ဝေဖန်ပါတယ်။သူ့အပေါ်တရားစွဲဆိုရေးလှုပ်ရှားကအမေရိကန်နိုင်ငံရဲ့တမိုင်းမှာအကြီးမားဆုံးလို့ရဖြစ်တယ်လို့လည်းသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာဝေဖန်ရှုံချထားပါတယ်။ဒီမိုကရက်ကြီးဆိုတဲ့အောက်လွတ်တော်ကသမ္မတကိုပုတ်ထူးနေမှာတရားစွဲဆိုမဲ့အနေအထားရှိနေချိန်မှာပဲသမ္မတအပေါ်ဆွဲချက်တွေကိုပြည့်ရဲ့ပြုနေကြတဲ့ Republican ထောက်ခံသူတွေနဲ့မတ်ချက်တွေကိုသမ္မတက Twitter မှာတုံ့ပြန်ရေးသားနေတာပါ။အမေရိကန်နိုင်ငံရဲ့45ဆယ်မြောက်သမ္မတ Trump အနေနဲ့တော့အမေရိကန်ရဲ့243နှစ်သားသမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာဖြစ်ပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့နျူကလ িয়ার လက်နက်ပိုင်မြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးရေးတခဲနဲ့ထောက်ခံပေးဖို့တရုတ်နိုင်ငံကရုရှားနဲ့တွဲပြီးဒီနေ့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှောင်ကနျူကလ িয়ার ဆွေးနွေးပွဲတွေရပ်တန့်နေတာအဆုံးသတ်ဖို့နဲ့ပုံမဆိုးသွားစေဖို့ဆွေးနွေးပွဲတွေနဲ့ဆက်သွယ်မှုတွေပြန်ဆလုပ်သင့်ပြီလို့ဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပင်လယ်စားနဲ့ဝစ်ထည်တင်ပို့မှုပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့တရုတ်နဲ့ရုရှားတို့ကအခုလိုပူးတွဲတောင်းဆိုခဲ့ကြတာပါ။ရုရှားဘက်ကလည်းအခုလိုလိုရတာကအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆနိုင်ရေးအားပေးဖို့ရည်ရွယ်တာပါလို့ဒီလိုကြောင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီလိုကြောင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာပဲမြောက်ကိုရီးယားနိုင်ငံသားတွေကိုနိုင်ငံခြားအလုပ်လုပ်ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့နဲ့2019ခုနှစ်ပြဋ္ဌာန်းချက်ဖြစ်တဲ့နိုင်ငံခြားရောက်မြောက်ကိုရီးယားလူသားတွေပြန်ပို့တာတွေကိုလည်းရပ်တန့်ပေးဖို့ရှေ့ပတ်ထဲလုပ်ပေးရေးအဆိုပြုထားပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာပဲကုလသမဂ္ဂပိတ်ပင်တမင်မှုတွေထဲမှာမြောက်ကိုရီးယားယထားနဲ့ကာလန်ဆိုင်ရာပူးပေါင်းဆောင်ရွက်စီမံကိန်းတွေကိုကင်းလွတ်ခွင့်ပေးဖို့ကိုလည်းအဆိုပြုထားပါတယ်။ကုလဆိုင်ရာရုရှားသမ္မတကြီးဗက်ဆလီနဗန်ဂျီယာကတော့ဒီကိစ္စကအလောတကြီးလုတ်เสียမလို့ပေမဲ့ဒီနေ့ကစပြီးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းတာတွေဆက်လုပ်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
ပါကစ္စတန်စစ်အာဏာရှင်ဟောင်းပါဗက်မူရှာရက်ကိုကြီးလေးတဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်။သမ္မတရာထူကိုရောစစ်တပ်အကြီးအကဲရာထူကိုပါရယူထားတဲ့အချိန်မှာအာဏာကအစင်မဲ့ဖို့2009ခုနှစ်အတွင်းလူထုရဲ့တောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုရယူဆိုင်းငံ့ထားဖို့ဆုံးမြတ်ခဲ့တဲ့လို့ရနဲ့အရေးပေါ်အခြေအနေကြေညာခဲ့တဲ့လို့ရတွေမှာအပြည့်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်တရားရုံးကအခုလိုတည်တံပြစ်ဒဏ်ပေးလိုက်တာပါ။ အခြားဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်အာဏာရှင်ဟောင်းမူရှာရက်ဖ်ကတော့တိဆူဆွဲချက်တွေအားလုံးမှာနိုင်ငံရေးပယောကမကင်ဘူးဆိုပြီးသူ့မှာအပြစ်မရှိကြောင်းညင်းဆိုထားပါတယ်။တရားရင်ဆိုင်နေရတဲ့ကာလမှာပဲမစ္စတာမူရှာရက်ဖ်ကကျမ်းမာရေးအကြောင်းပြချက်နဲ့2016ခုနှစ်ကလေးကအာရဗ်စော်ဘာမြတ်ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာနေထိုင်နေတာပါ။စစ်အကြီးကဲမစ္စတာမူရှာရက်ဖ်ကပါကစ္စတန်ဝန်ကြီးချုပ်နဝါဇာရီဖ်ကို1999ခုနှစ်မှာအာဏာကဖယ်ရှားခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရှာရီဖ်ကတော့အာဏာသိမ်းဖယ်ရှားခံရပြီးတဲ့နောက်ပိုင်းဆော်ဒီအာရေဗျနိုင်ငံကိုမိသားစုနဲ့အတူထွက်ခွာသွားခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီနေ့ဘုံးပေါက်ခွဲမှုနှစ်ခုတိကျစီဖြစ်ခဲ့ပြီးကလေးငယ်တွေပါဝင်လူပေါင်းအနည်းဆုံး10ဦးသေဆုံးခဲ့ပြီးနောက်ထပ်18ဦးထဏ်ရာရခဲ့ပါတယ်။ကုလသမဂ္ဂကအစင်ကစားတဲ့အရာအာဖဂန်ရဲ့ဆိုးနေတဲ့မှတ်တမ်းတွေနဲ့ကြည့်ရင်တော့ဒီနှစ်2019ဟာအထူးသဖြင့်ကလေးတွေအသေးချေအများကြီးရတဲ့နှစ်ဖြစ်ခဲ့ပြီးကမ္ဘာပေါ်မှာအသေးချေအများဆုံးစစ်ဆုံးဖြစ်ခဲ့တယ်လို့လည်းဖော်ပြလိုက်ပါတယ်။နိုင်ငံရှိတောင်ပိုင်းရှိနေဆက်ပြည်နယ်ကိုစ်မှာဒီနေ့မနေ့စောစောဖြစ်ခဲ့တဲ့ဒီလမ်းမေးပုံးပေါက်ကွဲမှုကြောင့်အရက်သားရင်တစီထိခိုက်ပျက်စီးသွားပြီးအနည်းဆုံးလူ10ဦးသေခဲ့ရတာလို့အာဖဂန်ရရှိတွေကဆိုပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဟယ်လင်ဖိုက်ဒီကအလီရှာခရိုင်မှာဖြစ်ခဲ့တဲ့ဒီဘုံကွဲမှုအတွင်းတည်ဆုံခဲ့ရသူတွေထဲမှာအမျိုးသမီး3ဦးနဲ့ကလေး2ဦးပါသွားတယ်လို့ဆိုပါတယ်။ဝန်နဲ့ကြွယ်ကွဲနေတဲ့မိသားစုနဲ့မိတ်ဆွေတွေအနေနဲ့ဒီတည်ဆုံရသူတွေရဲ့စာဗနာခဏတက်ဖို့သွာလာနေကြပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ Twitter မှာလည်းဖော်ပြလိုက်ပါတယ်။ဒါအပြင်ဘုံခွဲသူတွေကိုဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေစလုပ်နေပြီလို့လည်းအုပ်ချုပ်ရေးမှူးရဲ့ Twitter ဆဲမှာဖော်ပြထားပါတယ်။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနစရတ်ရာဟီမီကတော့ဒါကတာလီဘန်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောထားပေမဲ့တာလီဘန်တွေဘက်ကတော့ဘာမှထုံပြောသေးပါဘူး။နောက်ဘုံကွဲမှုတစ်ခုထဲမှာတော့နိုင်ငံပြပိုင်းဘော့ဂ်ဒီနယ်ကမဇာအီရှီယန်မြို့မှာလမ်းဘေးပုံတစ်လုံးလမ်းပြပလေကားကိုထိသွားခဲ့ပြီးရဲ6ဦးနဲ့ရဲသား12ဦးထဏ်ရာရခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။နိုင်ငံတော်သမ္မတဝင်းမြဲဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုချစ်ကြည်ရခီရောက်ရှိနေတဲ့ဗီယက်နမ်ဝန်ကြီးချုပ်ငွယွင်ဆန်ဖူနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။နိုင်ငံချစ်ကြည်ရနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေရည်ရွယ်ပြီးတော့၃ရက်ကြာခီရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတဝင်းမြဲကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျေးဇူးခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စတွေဆွေးနွေးခဲ့ကြကြောင်းမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာရေးနိုင်ငံအကျိုးစီးပွားဖြစ်ထွန်းစေမဲ့ကိစ္စရပ်တွေနဲ့ဒေတာတွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကုံသွဲရေးရင်းနှီးမြှုပ်နှံမှုလုံခြုံရေးနဲ့ပြည်ပေါင်းစုံမိဖက်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုနိုင်ငံတန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်မှာအစ်မြင့်ကိုစလက်ခီးစဉ်တွေစီစဉ်ရေးကိစ္စဆွေးနွေးခဲ့ကြကြောင်းလဲမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ပြည်ကတဲ့နေတုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွယင်ဆန်ဖူရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်နိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့နိုင်ငံကြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံလှုပ်ကိုင်ကြတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာအဆင့်9မှာရှိပြီးတော့ကုံွယ်မှုမှာတော့အဆင့်9မှာရှိပါတယ်ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာအလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာလည်းဖြစ်ပါတယ်
တရုတ်နိုင်ငံရဲ့ဒုတိယမြောက်လေရင်တင်စစ်သမောကြီးစတင်အသုံးပြုမဲ့အခမ်းအနားကိုတရုတ်သမ္မတကိုယ်တိုင်ဒီနေ့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရတိုင်ဝမ်နဲ့ရောတောင်တရုတ်ပင်လယ်ရေပြင်ပိုင်းနဲ့ငင်းပွားနေတဲ့နိုင်ငံတွေနဲ့တင်မကအမေရိကန်ပြည်ထောင်စုနဲ့ပါဆက်ဆံရေးတင်မာနေတဲ့တရုတ်နိုင်ငံကအခုလိုစီးအင်ရတိုးချဲ့လိုက်တာလည်းဖြစ်ပါတယ်။ရှန်ဒုံလို့ခေါ်တဲ့ဒီစစ်လေရင်တင်စစ်သမောကြီးပိုင်ဆိုင်လိုက်တဲ့တရုတ်ဟာလေရင်တင်စစ်သမောပိုင်ကမ္ဘာနိုင်ငံအနည်းငယ်တည်းကနိုင်ငံတစ်ခုထူးထူးခြားခြားဖြစ်လာပါပြီ။တတိယမြောက်လေရင်တင်စစ်သမောကြီးကိုလည်းတရုတ်နိုင်ငံထဲမှာပဲဆောက်လုပ်နေတယ်လို့သတင်းတွေထွက်နေပါတယ်။တရုတ်ပြည်တွင်းမှာပဲပထမဆုံးထုတ်လုပ်ခဲ့တဲ့ဒီလေရင်တင်စစ်သမောရှန်တုံးကိုဟိုင်နန်ကျွန်းတောင်ပိုင်းဆန်ညာရက်ကတရုတ်ပြည်သူလူမျိုးရေးတပ်ကိုပေးအပ်ခဲ့တာပါ။တရုတ်ပိုင်ပထမလေရင်တင်စစ်သမောကြီးဖြစ်တဲ့ဆိုဗီယက်လို့လျောင်နင်းကိုတော့ယူကရိန်းနိုင်ငံကဝယ်ယူခဲ့တာဖြစ်ပြီး2012ခုနှစ်ကတည်းကစအသုံးပြုလာခဲ့ပါတယ်။သမ္မတရှီဂျင်ပင်ကိုရိုင်းတက်ရောက်ခဲ့တဲ့ဒီနေ့စစ်သမောပြည့်ရပွဲအခမ်းအနားကိုလူ9000ကျော်တက်ရောက်ခဲ့တယ်လို့လည်းဆိုရပိုင် CCTV သတင်းကကြေညာခဲ့ပါတယ်။တရုတ်သမ္မတရှီကကွန်ပျူတာဖွဲ့ကိုစစ်ဆေးပြီးသမောဘော်ကတပ်ဖွဲ့တွေကိုလည်းတွစ်ဆုံနှုတ်ဆက်ခဲ့ပါတယ်။ဒီစစ်သမောကိုချထားခဲ့တဲ့ ထိုင်းနိုင်ငံပြည်နယ်ဟာဗီယက်နမ်နိုင်ငံရှေ့ပိုင်းရှိတခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာရှိပါတယ်။တောင်တရုတ်ပင်လယ်ရေတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကတော့ဗီယက်နမ်၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဘရူနိုင်းတို့ဖြစ်ပါတယ်ခင်ဗျ
။အမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့တူရကီမွတ်စလင်ဘာသာရေးဆရာတယောက်နဲ့ပတ်သက်မှုရှိတယ်ဆိုပြီးအထက်အတိုက်ခံပါတီကမြို့တော်ဝန်တယောက်ကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အစိုးရပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။တခြားဖျက်တစ်ခုမှလည်းရဲတပ်ဖွဲ့ရဲ့စစ်စင်ရေးအတွင်းလှူအောင်နေရာထက်မနေဖမ်းဆီးခဲ့တာပါ။အမေရိကန်မှာနေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာဂူလန်နဲ့ပတ်သက်မှုဆွဲချက်နဲ့ဥရလာစိတ်ကမ်းမြို့တော်ဝန်ဘူရက်အိုဇူကိုတနင်္လာနေ့နောက်မိတ်မှာဖမ်းဆီးခဲ့တယ်လို့အနာဒိုလူသတင်းကပြောပါတယ်။2016ခုနှစ်တူရကီစစ်အာဏာသိမ်းမှုကြိုးပမ်းမှုမှာဘာသာရေးဆရာဂူလန်ကဦးဆောင်ခဲ့တာဆိုပြီးတူရကီအစိုးရကဆွဆွဲပြောဆိုထားတာဖြစ်ပါတယ်။အကြမ်းဖက်မှုဆွဲချက်နဲ့အဖမ်းခံရတဲ့မြို့တော်ဝန်ဦးဂုစကာအထက်အတိုက်ခံ CHP ပါတီကနေပြီးခဲ့တဲ့မေလကမှာမဆောင်ရွေးကောက်ခံရတာလည်းဖြစ်ပါတယ်။ကတ်ထလနဲ့ကိုင်းတပ်ဖွဲ့တွေနဲ့ပတ်သက်မှုဆွဲချက်နဲ့ CHP ပါတီကရွေးကောက်ခံမြို့တော်ဝန်ဆလေးဦးထက်မနေလို့လည်းအဖမ်းခံထားရပါတယ်။အတိုက်ခံပါတီဘက်ကတော့အကြမ်းဖက်မှုဆွဲချက်တွေမှာအပြစ်မရှိကြောင်း CHP ပါတီကညှင်းဆိုထားသလိုနိုင်ငံအရှိတောင်ပိုင်းကသူတို့ရဲ့အမှားခံအရာတွေအားပြောသွားအောင်နိုင်ငံရေးရွေးချက်နဲ့အခုလိုဖမ်းဆီးနေတာလို့ဆွဆွဲပြောဆိုပါတယ်။ Mr. Gulan နဲ့ပတ်သက်မှုမရှိကြောင်းညှင်းဆိုခဲ့တဲ့ CHP ပါတီကမြို့တော်ဝန် Goose ကိုဖမ်းဆီးခဲ့တဲ့အပေါ်ရှုံချလိုက်ပြီးတော့ CHP ပါတီအတွင်းအဲ့ဒီလိုပတ်သက်နိုင်တဲ့အခွင့်အလမ်းတွေမရှိဘူးလို့လည်းပြောဆိုထားတာပါ။
e-secret တောက်တမှုကြောင့်နာတာရှည်ဆုပ်ယောဂတွေဖြစ်ဖို့အန္တရာယ်များစေပေမဲ့ရိုးရိုး secret တောက်တာတော့တော့မဆိုးဘူးလို့အမေရိကန်နိုင်ငံကလေ့လာမှုအသစ်တစ်ခုမှတွေ့ရှိလိုက်ပါတယ်။အမေရိကန်ကာကွယ်ဆေးပညာ channel ထဲမှာပါလာတဲ့ဒီလေ့လာမှုရဲ့စတင်ချိန်မှာအဆုပ်ယောဂလက္ခဏာလုံးဝမရှိတဲ့အမေရိကန်နိုင်ငံသားပေါင်း 32,000 ကို2013ခုနှစ်နဲ့2016ခုနှစ်အတွင်းစစ်တမ်းကောက်ယူခဲ့တယ်လို့ဆိုပါတယ်။ဒီလေလာမှုထဲမှာ e-secret တောက်သုံးသူတွေအနေနဲ့ရင်ကျက်တာအဆုပ်လေးပြင်ရောင်းတာအဆုပ်ပွတာနဲ့နာတာရှည်အဆုပ်လမ်းကြောင်းပိတ်တာတွေပါဝင်နာတာရှည်အဆုပ်ရောဂါတွေဖြစ်ဖို့အန္တရာယ်တိတသမာ3ဆတက်သွားတယ်လို့တွေ့ရှိလိုက်ပါတယ်။ဒါပေမဲ့ရိုးရိုး secret ရောဒီ e-secret ပါတွဲတောက်သူတွေမှာတော့ DNA က3ဆတောင်ပိုများသွားတယ်လို့တွေ့ရှိခဲ့ပါတယ်။ဒီလေလာမှုမှာဥဆောင်လုပ်ခဲ့သူကဆီလီတောက်သူအများစုက e-secret စတောက်သုံးချိန်မှာအရင်တောက်လာခဲ့တဲ့ you secret တောက်တာကိုလည်းမဖြတ်ခဲ့ကြဘူးလို့ဆိုပါတယ်။ဒါပေမဲ့ရိုးရိုး secret ကိုဖြတ်လိုက်ပြီး e-secret ပဲစတောက်သူတွေမှာလည်းဒီအန္တရာယ်က3နှစ်အတွင်းတိတိတတ်တာပေါ်လာတယ်လို့ဒီလေလာမှုမှာပဲတွေ့ရှိခဲ့ပါတယ်ခင်ဗ
ျ။အင်္ဂါညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကကော့တောင်းအနောက်ဘက်ပင်လယ်ပြင်မိုင်155မိုင်အကွာမှာဖမ်းဆီးရမိခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အယောက်200ဝန်းကျင်လောက်ကိုဒီကနေ့စတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးတာတွေပြီးသွားရင်တော့သူတို့ကိုတက်မတော့ရေတက်စစ်သင်းမောနဲ့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲဒုက္ခသည်ကျိုးစုလက်ခံရေးစခန်းကိုပို့ဆောင်သွားမယ်လို့ကော့တောင်းမြို့နယ်အုပ်ချုပ်ရေးမှူးတာဝန်ရှိသူကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ကော့တောင်းနောက်ဖက်ပင်လယ်ပြင်တဲကဖမ်းဆီးရမိရဲ့လှေစီးဒုက္ခသည်တွေကိုအခုလက်ရှိမှာတပ်မတော်ရေတပ်စခန်းရှိရဲ့ဇာတကြီးကျွန်းမှာထိန်းသိမ်းထားပြီးဒီနေ့စတင်စစ်ဆေးနေကြောင်းကော့တောင်းမြို့နယ်ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမြတ်သူက VOA ကိုပြောပါတယ်။အ
ားကတော့ရတူကိုဆိုတဲ့ဒီမှာ193ဦးအဲ့ဒါတွေကိုသူစစ်နေတယ်။အဲ့ဒါ193တဲ့ဖြစ်ဖြစ်လေသာတော့ကိုလိုတဲ့အစီအစဉ်ပြီးမှပဲသိနေတယ်။ဇာတကြီးကျွန်းမှာအခုလေကိုထားပြီးတော့မှသူတို့ဆရာတာဝန်ရှိသူတွေလာတော့ကြားရပါတော့ဘုရားကရခိုင်ဘက်ကတကွတဲ့စံကလည်းအထူးတာကောင်းပါလိမ့်မယ်စစ်ဆေးပြီးရင်အတိအကျပြောပြချင်ပါတယ်
သူတို့ကိုစစ်ဆေးပြီးသွားရင်တော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်တောင်ပြိုလက်ဝဲဒုက္ခသည်ကျိုးစိုးလက်ခံရေးစခန်းကိုကော်တောင်းမြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကစောင့်ချက်ပြီးတပ်မတော်ရေတပ်သမောနယ်ပို့ဆောင်သွားမယ်လို့သူကပြောပါတယ
်သူတို့ထောက်ကတိုင်းနဲ့ရခိုင်မှာရှိတဲ့ဂရုစီယာခွန်လာတဲ့ကစားသမီးတွေလေအဲ့ဒီကိုပို့ပို့ပါတယ်ဘုရားကဒီနေ့ကနေကဘုန်းကြီးရဦးလေးရပါလေဟုတ်လားသူတို့ကတော့ဆက်ပတ်မြင့်တဲ့နေရာကြီးဆက်ပတ်ပြီးတာလေးစမ်းလို့အမျိုးကြီးကြောက်လို့မမခေါဆွဲလို့ကျုပ်တို့လောက်ထောက်နေရဆက်ဆို15အိတ်ပေါ်ကြီးကျွန်တော်ထောက်ပေါ့ဘောနောက်ပြန်ရင်တော့တမောကဘက်ကိုထွက်ပါသွားတယ်သူတို့တန်းနေကြပါနေလို့ပြီးတော့သူကတော့အစပုတ်ကစားတော့ဒါကိုကြည့်နေရဝိုင်းတော့ပို့တာသူကအကုန်လုံးပြန်ပေးက
ြကနဦးစစ်စေးချက်တွေရဆိုရင်သူတို့ဟာလူမောင်ကိုဆက်လီနဲ့လိုက်ပါလာကြတာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်တွေဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်အလားတူဖြစ်ရမျိုးလဲလွန်ခဲ့တဲ့2015-2016မှာဖြစ်ခဲ့ကြောင်းသူကအခုလိုပြောတာပါ
ये 2015 ဆက်ဆံတော့ပုတ်ပြီးတော့ဆိုပြီးတော့ကျွန်တော်တို့ဒါ ဒီ issue တော်တော်ကြီးကြီးမားမားကိုဖြေရှင်းနေရတယ်။လုံခြုံရေးမကောင်းလို့မြန်မာနိုင်ငံထဲမှာအခြေအနေကောင်းလို့ထွက်တဲ့လူတွေကနိုင်ငံတကာအဖွဲ့ပေါ်ပြီးတော့ပတ်သက်တော့ issue တင်တာပေါ့။နောက်ဆုံးကျွန်တော်တို့ကစက်နေတဲ့ဒီအားလုံးဆက်လိုက်တဲ့အချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံကထွက်လာတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတယ်။ဆိုတာပြီးရမှာအဲ့ဒီ issue ကနေသွားတယ်။နေသွားပြီးတော့ကျွန်တော်တို့ကကောင်ပြိုလက်ဝဲစခန်းအနေမှာတစ်ဆင့်ပြန်ပို့လိုက်ရတယ်။ဟိုဘက်ကိုပြန်ပို့လိုက်ရတယ်။
ရခိုင်ကမ်းလွန်ပင်လယ်ပြင်မှာ2015မေလ22ရက်ကလှေစီးပြေးဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းအယောက်900ကျော်ကို ARD တိုင်းဟန်ဂျီကျွန်းနားမှာထတ်တွေ့ခဲ့ရပါ2019နိုဝင်ဘာ29ရက်ကလည်း ARD တိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလှေစီးပြေးဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
် VOA သတင်းတော်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြေးရွာတစ်ခုမှာစစ်တပ်ကစခန်းလာချလို့ရွာထဲကဒေသခံတွေတိတ်ဆောင်နေကြရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်တောင်ဒရာကျေးရွာအနီးမှာစစ်တပ်ကနေတက်လာဆွဲတဲ့အတွက်စိုးရိမ်စိတ်တွေနဲ့ဒေသခံတွေထွက်ပြေးတိတ်ဆောင်နေကြပါတယ်။ဒါပေမဲ့ရွာထဲမှာတော့တက်ကြီးရွယ်ဦးတချို့သာကြံခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။တမတော်ဘက်ကတော့ဒီပြောဆိုချက်တွေကိုညှင်းဆန်လိုက်ပြီးစစ်တပ်အနေနဲ့ဒေသခံလူထုထိခိုက်စေမဲ့လုပ်ရမျိုးတွေမရှိကြောင်းပြောဆိုခဲ့ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရသေးတောင်မြို့နယ်တောင်တရားကျေးရွာမှာပြီးခဲ့တဲ့၄ရက်လောက်ကတပ်မတော်စီကြောင်းဝင်ရောက်လာတာကြောင့်ဒေသခံတထောင်ကျော်လောက်နှိစက်ကျေးရွာတွေကိုထွက်ပြေးသွားကြပြီးအဲ့ဒီထက်မှမပြေးနိုင်တာကြောင့်တက်ကြီးရွာတို့ချို့ကိုထားခဲ့ရတယ်လို့တောင်တရားကျေးရွာထွက်ပြေးလာသူကိုလင်းဖြိုးကပြောပါတယ
်။မမစိတ်ကျောက်ကဟိုကျောက်တန်းဖက်ကလာတယ်သူတို့ကကျောက်တန်းကလာတော့ကျွန်တော်ကဟိုကျောက်ပြီးဟိုသူတို့မြင်တော့ထွက်ပြေးကြတယ်ပေါ့။ပြီးရင်တက်ကြီးရွာတို့ကယူဟာကျွန်တော်တို့ကပြန်ဟိုပေးမရှင်မရှိတော့လို့ကျွန်တော်တို့ကဟိုထားခဲ့ရတယ်သူတို့ဟို၈ဦးလောက်ကြံခဲ့တယ်ကောကြီးတွေကလည်း80ကျော်ပါတယ်ကို80ကျော်ပါတယ်သူတို့ကျွေးရင်တော့စားရမှာပေါ့ကိုသူတို့မကျွေးရင်တော့စားရမှာမဟုတ်တော့ဘူးလေသူတို့ကနေမကောင်းတဲ့လူတွေပါတော့လေစခန်းကူလက်ရှိအိမ်မှာသူတို့ကစခန်းရှာပြီးနေနေတယ်ကိုကကျွန်တော်တို့ကနေမှာဆိုတော့စောင်းဝင်နေတော့အဆင်မပြေဘူးလေကျွန်တော်တို့ကဟိုဘီးရင်ဟိုဆောက်ရတည်ဖြစ်တော့လေဟိုဆောက်ရကမရှိရရှိတယ်လို့ဒီတော့ဗောဒီကလေးတွေနေမကောင်းလာနေရှိတယ်အင်းလို့ရှိတယ်ဗော
လက်ရှိရှင်ဒီအဲ့ဒီကျေးရွာနေဝန်ကြီးမှာတပ်မတော်ကတက်ဆွေးထားတာကြောင့်ကျေးရွာတိမှာကြံနေခဲ့တဲ့တက်ကြီးရွယ်ကို9ဦးကိုခေါ်ယူဖို့အတွက်တပ်ဆိုင်ရာအစိုးရရဲ့ကူညီတွေလိုအပ်နေတယ်လို့လည်းရသေးတော်မြို့နယ်မြို့သားလက်တော်မှာဦးခင်မောင်လာကပြောပါတယ
်ပုပ္ပယကျေးရွာမှာဟိုတက်မတော်စစ်ကြောက်ကစီလီရဲ့မိလေပိုင်ကစားပြီးတော့ဝေးလာတာတော့ရွာသားတွေကအဲ့ဒီရွာသား1200ရှိတယ်ရွာသားတွေကရွာနေရောက်ကလေးကသူကဆက်ပြေးသွားကြတယ်။မပြေးနေခေါ်တာစစ်စစ်တာမင်းမြန်တာတွေခံရတာတရှိသေးတယ်။တကယ်ကြီးခေါ်ထားတာရှိသေးဆိုတော့ဒီလူကဖြည်းဖြည်းချင်းရှိသေးတယ်ဆိုတော့သူကစိုးရင်ကြောက်ကြီးပြေးတာပဲ။မပြေးနိုင်သေးတဲ့ကြီးပုဂ္ဂိုလ်ခဏဦးရှိတယ်။ခဏဦးမှာအသက်တရာကျော်တဲ့တဲ့ကြီးပုဂ္ဂိုလ်ကနှစ်ဦး၊ကိုယ်စီကျော်တဦး၊နောက်ရှင်းစီကျော်နှစ်ဦး၊ကနစီလေးမီကတဦး၊ဆောက်စီချင်းကတဦးအဲ့လိုခဏဦးရှိတယ်။ကြံခဲ့တယ်သူကပြေးလို့မရောက်ဘူး။အဲသူတို့ကြိုးစားပြီးတော့အဲ့လိုပဲချက်စားပြုကြတချို့မုန်းလေစားတွေကိုတော့ကြားတယ
်ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပေါ်တာတွေကြာလာတာနဲ့အမျှဒေသခံပြည်သူတွေရောက်ခါရောက်နေကြတာကြောင့်နှစ်ဖက်လက်နက်ကင်ဖွဲ့စည်းတဲ့အနေနဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရလိုအပ်ပြီးအစိုးရအနေနဲ့လည်းပြတ်ထန်းထားတဲ့တရားဥပဒေတွေကိုစိုးမိုးအောင်လုပ်စေရှင်တယ်လို့ဦးခင်မောင်လာကဆက်ပြောပါတယ်တောင်တရားဒေသခံတထောင်လောက်ဟာတပ်မတော်စစ်ကြောင်းဝင်လာလို့ထွက်ပြေးရတာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်မှတွေကပြောဆိုနေကြပါပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကတော့တပ်မတော်စစ်ကြောင်းဝင်လာလို့ဒေသခံတွေထွက်ပြေးရတာမဟုတ်ပဲငကိုကလေးကတောင်တရားကျေးရွာမှာလူမရှိတော့တာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်သိရသလောက်ကအဲ့တောင်တရားကွာကလွန်ခဲ့တဲ့ရှင်နရီဖြစ်စဉ်ဖြစ်ပြီးတဲ့နောက်အိမ်မှာကွာအဲ့ရွာမှာအဲ့ရွာကြီးတဲ့လူတွေလောက်နော်အဲ့ရွာမှာလူတွေကိုမရှိကြတော့ဘူးနော်ဒီကိုနော်ကျွန်တော်ပြောတာထွက်ပြေးဖို့နေနေသားကအဲ့ရွာမှာထွက်ပြေးစရာလူကိုမရှိတော့ဘူးနော်အရင်တကရွှေနေဖြစ်စဉ်ဖြစ်ပြီးတဲ့နောက်ပိုင်းမှာကွာအဲ့ရွာတွေမှာသူ့ဟာကိုဟုတ်လားနော်ဘယ်နေရာတွေမှာသွားပြီးတော့မှနော်နေနေကြတယ်တော့မသိဘူးနော်ဟုတ်လားတိုက်ပွဲရှောင်တဲ့စခန်းတွေမှာလည်းကျွန်တော်တို့ကရှိသလားလိုက်ပြီးတော့စုံစမ်းကြည့်တယ်တိုက်ပွဲရှောင်တွေမှာလည်းဟုတ်လားရောက်လာတာမသိဘူးသူတို့ရဲ့နှိစက်ရရွာတွေမှာသွားနေလာတော့ပြောချင်တာကတော့ဟုတ်လားအခုမှမရှိတာမဟုတ်ဘူးဟိုအရင်ကကွာမရှိတာအခုကြမှာကျွန်တော်တို့ပြအဲ့ကိုရောက်လို့ခင်ဗျားတွေရွာသားတွေကြောက်လန့်ပြီးဖွက်ပြေးပါတယ်ဆိုတော့အဲ့လိုကြီးရတယ်နားစင်းလာကျွန်တော်ပြောချင်တာဟာလားဒီလိုတစ်ဖက်ဆွန်းနေမကြီးရပါနဲ့ကျွန်တော်တို့ကတော့စစ်စင်ရေးတာဝန်ထားဆောင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သိကြတဲ့အားဒီရခိုင်ပြည်နယ်ဒုက္ခရောက်အောင်နံပါတ်1မလုပ်ဘူးเนาะဒီဒေသမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်အောင်မလုပ်ဘူးသိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလုပ်ဘူးကိုတက်နိုင်တဲ့ဘက်ကပဲဟောလာပံမှုပေးမယ်ဒါပဲ
ရခိုင်မြောက်ပိုင်းကိုစစ်စင်ရေးနေမြေတတ်မှတ်ထားတာကြောင့်တပ်မတော်နေနဲ့စစ်ရေးသဖို့တဘာဝအရာနေမြေသားစီးရတဲ့နေရာတွေမှာနေထိုင်ရတာဖြစ်တယ်လို့ပြောပါတယ်။တောင်တရာကြီးရွာဟာရသေးတော်မျိုးနေနဲ့လင်းမှန်ခန့်ကွာဝေးမှာရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆူတယ်လို့ဖြစ်ပေါ်နေတဲ့အော်ရမတ်တောင်တန်းနဲ့ဆက်နေနေတာလေးဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရသေးတော်မျိုးန ရတဲ့ဆွေဒုက္ခတွေဥယျာဉ်ဟာလည်းတစ်နေ့ထက်တစ်နေ့ပုံမှန်များပြားလာတာဖြစ်ပါတယ
်။ဒါကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်တောင်ထရာကျေးရွာနီးမှာစစ်တပ်ကစခန်းလာချလို့ကျေးရွာတွေကဒေသခံတွေတင်းရှောင်နေကြရတဲ့တဲ့ရင်ကိုတက်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးအသက်ခံရတဲ့အမှုစုံစမ်းဖော်ထုတ်ပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေစုပြီးတော့တောင်းဆိုကြတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။စီပရိပခါရီပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမင်းများမြို့နယ်မှာတော့မကြသေးခင်ရက်ပိုင်းတုန်းကပြစ်ခတ်မှုတွေအတွင်းမှာတည်ဆုံသွားရတဲ့ကျေးရွာအုပ်ချုပ်ရေးမှုတွေအသက်ခံရတဲ့ကိစ္စဖော်ထုတ်အရေးယူပေးဖို့ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့အရေးယူမှုမရှိဘူးဆိုရင်သူတို့တာဝန်ကနေနှုတ်ထွက်သွားမယ်လို့လည်းကျေးရွာအုပ်ချုပ်ရေးမှုတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကရက်ကျေးအုပ်ချုပ်ရေးမှုတွေရွာသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အခြေအနေတွေကိုစူးစမ်းပြီး VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်ဒရကျေးရွာအုပ်ချုပ်ရေးမှုနဲ့ကြောက်မော့ကျေးရွာတာဝန်ခံတို့အသက်ခံရမှုကိုမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူပေးဖို့မင်းပြားမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကနေမနေ့ကအစည်းအဝေးကျင်းပခဲ့ပြီးတော့တောင်းဆိုခဲ့တာပါ။မမကန်ကစုံစမ်းဖို့တို့အရေးယူမပေးရင်မင်းပြမြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှု60ကျော်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ထားကြတယ်လို့ဒီရောင်ကြေးရွာအုပ်ချုပ်ရေးမှုကပြောပါတယ
်။မနေ့ကကျွန်တော်အုပ်ချုပ်မှုအားလုံးခန့်စင်တဲ့ခန့်ကအားမနေ့ကကျွန်တော်ဒီဒေသကအုပ်ချုပ်မှုရေးဟိုဒိုင်မှုရေးတက်တဲ့အခွင့်အရေးကိုအရေးယူဆုံးပြီးပါလို့အဲ့လိုကျွန်တော်တောင်းဆိုထားတယ်ခင်ဗျာ။ရခိုင်ပြည်နယ်အစိုးရကိုတောင်းဆိုတာကျေးရွာအရေးမယူဆိုနေလေကျွန်တော်ဒီဒေတဲ့နေလို့မရဘူးကျွန်တော်တို့ဒီကလေးအဲ့အန်တွေကိုအကြည့်ရဲ့တော့ကောင်းတဲ့ကျွန်တော်ဒီကလေးအဲ့လိုမရဆိုရင်လို့အကုန်လုံးလုပ်ခဲ့မှာလို့အဲ့လိုအစီအစဉ်ချတယ
်ရခိုင်ပြည်နယ်ဆွေရထံတင်ပြပြီးနောက်ထပ်တစ်ပတ်နှစ်ပတ်အဖြစ်မသိရရင်တို့တာဝန်ကနေနှုတ်ဖက်ဖို့စီစဉ်ထားတာပါဒီစင်မှာဆက်တရနေ့ကစိတ်ဒရာကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်စိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကျောင်းမော်ကျေးရွာတာဝန်ခံဦးကျော်အိမ်မောင်နဲ့ရွာသူတော်ဖြူဖြူဝင်းတို့၃ဦးတိတ်ဆုံးသွားခဲ့ပါတယ်တမရော်ဘက်ကတော့လုံချုံရေးလှဲ့နေတဲ့တမရော်စိတ်ကြောင်စိတ်ဒရကျေးရွာတွင်အိမ်တိန်ကနေပြစ်ခတ်လို့ပြန်လဲပြစ်ခတ်ရမှာနှစ်ဦးတိတ်ဆုံးသွားကြောင်းတမရော်တာဝန်ရှိသူတွေကပြောပါတယ်ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကတဖက်တပ်ပြစ်ခတ်လို့စိတ်ဒရကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်၃ဦးတိတ်ဆုံးကြောင်းပြောပါတယ်စစ်ရေးပဋိပက္ခပြင်းထန်နေစေရခိုင်ပြည်နယ်မင်းပြမြို့နယ်တွင်ကျေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေရဲ့စိုးရိမ်နေရတဲ့အခြေအနေကိုပြည်ချောင်းကျေးရွာအုပ်ချုပ်ရေးမှူးကဆက်ပြောပါတယ
်အပြစ်မဲ့ပြည်သူတွေကိုအဲ့လိုတို့ကကျပ်ရတဲ့ကျွန်တော်လေးဒီမကောဘူးကျွန်တော်လေးအဲ့အိုးကိုကျွမ်းသွားရတယ်ကိုဖွဲ့စားကာပူပြီလို့မရှိဆိုတော့ကျွန်တော်ဒီကအောက်လုံးပြည့်ချက်ကိုအဲကိုအမေသူ့အမေတေပတ်ကအကုန်လုံးထုတ်ခဲ့ဖို့အဲ့လိုဖြစ်ကြတယ်လေ
ဒီလိုပြစ်ခတ်မှုဖြစ်စဉ်တွေကြောင့်ဒေသခံတွေကြားလာနေကြတယ်လို့ပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်ကဆိုပါတယ
်ကျွန်တော်တို့အုပ်ချုပ်ရေးမှူးတယောက်ပြောလို့ဖြစ်ကြတယ်ကိုတို့လည်းအထက်ကလည်းကြားလာနေရသူဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးမှူးတွေကျွန်တော်တို့ကလိုရတာကခက်တယ်
မင်းပြမျိုးနဲ့ကျေးရွာအုပ်ချုပ်ရေးမှူးတွေတင်ပြတောင်းဆိုချက်နဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးမလဲဆိုတာသိရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ပြောရေးစုခွင့်နဲ့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူး။မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကတော့ရကျေးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်ရင်အစိုးရအုပ်ချုပ်ရေးပိုင်းထိခိုက်မှုရှိလာနိုင်တယ်လို့ဆိုပါတယ
်။ဆိုတော့အဲ့ဒီပုံမှန်နဲ့မြို့နယ်အုပ်ချုပ်ရေးပိုင်းကနေအချင်းချင်းပြင်ပြပြီးတော့ဒါအမှန်ကန်စီစစ်ပြီးခေါ်ထုတ်ရေးယူပြီးပါမယ်ဆိုပြီးအပိုင်းလောက်ဆိုင်းပါအောင်ဆိုပြီးတော့ပြောထားတယ်ပေါ့နော်။ဆိုတော့အဲ့ဒီပုံမှန်နှုတ်ထွက်ဖြစ်သွားပြီဆိုရင်တော့ရကျေးဆိုတာမြို့နယ်တခုမှအခြေခံဖွင့်စည်းရတယ်လို့အဲ့ဒီဖွင့်စည်းရကအလုံးမလုံးတော့ဘူးမြို့နယ်နဲ့အဆက်အသွယ်မရှိတော့ဘူးခုလက်ရှိအစိုးရအုပ်ချုပ်ရေးရန်တွေကတော့ပြင်းပြသွားမှာဖြစ်ပါလေ
။ဒီနှစ်အတွင်းရခိုင်ပြည်နယ်မင်းပြမြေပုံကြောက်တော်မြို့နယ်တွေမှာမြန်မာစစ်တပ်အဝင်အမည်မသိဖွဲ့လက်ချက်နဲ့တပ်ဖြတ်ခံရတဲ့ကျေးရွာအုပ်ချုပ်ရေးမှူးနဲ့ကျေးရွာတာဝန်ခံ၄ဦးထိရှိလာနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းမှာလည်းကြောက်တော်မြို့နယ်ရကျေးအုပ်ချုပ်ရေးမှူး55ဦးနှုတ်ထွက်ခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာလည်းမြောက်ဦးမြို့နယ်သွေသွေအုပ်ချုပ်ရေးမှူးရုံးမှာလှပစီဝေပြုလုပ်နေစဉ်တွင်ကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးသွားတဲ့အတွက်မြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူး100ကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုတိုက်ပွဲစဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုအဖမ်းခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့စည်ရဲတင်မှာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကခြေရွာအုပ်ချုပ်ရေးမှုတွေရဲ့လုံခြုံရေးအခြေအနေတွေကိုစူးစီးပြီးတော့ဖီအိုရဲ့မြန်မာပိုင်းသတင်းတောက်နိုင်ကိုအင်္ဂါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လွှတ်တော်တွင်ဖွဲ့စည်းပုတ်အခြေခံဥပဒေပြင်ဆင်နေကြချိန်မှာပဲပူးပေါင်းကော်မတီကနေပြီးခံမျိုးပါတီကကိုယ်စားလှယ်နှစ်ဦးနှုတ Pirangzu Jankan Yin and Pumyoye Badiga Kozle Nau Diganebe Taman Nautra Dabare. Satin Puezi Jankatega, Kangwa Murine, Jongayare, a Puewin Lizan and Hau Bare, Di Puezibo, Chigan Ubre, Piese, Bubang Comedigani, Dilomio Nautra Nidure, she needed a duet. Puezibo, Piense Yema, a cat carry, Joya Nainelu, Nangayeke Katiga, Kamani Jabare.
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေလွတ်တော်ကိုယ်စားလှယ်နှစ်ဦးနှုတ်ထွက်ခွင့်ပြုကြောင်းအမိန့်ကျော်ညာစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။
နောက်ထပ်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပြီးနောက်ထပ်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပြီးနောက်ထပ်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပြီးနောက်ထပ်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ
အဲ့တော့အားလုံးရဲ့စံတမတိုင်ဘူးအဲ့ဒါမျိုးလည်းကျွန်တော်တို့မိတ်ဆက်ရတာပါနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအဖွဲ့ဝင်50ဦးနဲ့ဖွဲ့စည်းထားပြီးအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က၁၈ဦးတမရတာကိုယ်စားလှယ်၈ဦးပြည်ခိုင်ဖြူရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်အမျိုးသားပါတီကနှစ်ဦးစီအခြားတိုင်းဒေသပါတီတွ
ในงานเลี้ยงเราต้องได้ดูดาวดายยามยุติงก์นอกจากกูสเลอรี่ทั้งหมดนอกทั้งหมดสูงเลยเลสิพอซิบอนเปลี่ยนเสียงลงอ่ะเอาเงินพวกแค่ลานายเจ้าคู่ลูกเปล่าบาร์เลยดีจัดเดรี่สังคมมือยูเช่นกันอาชีพชาในมือสูงเลยสูบไฟได้จ้ามาพวกมันเรียนเนี่ยมีนายสูงในหมู่กับผู้บริโภคดีกาจ้าเลยเนี่ยลูกเมียมาเลยนอกจากบริที่เปลี่ยนเสียงผู้บริโภคมือกันเลยนอกจากกูสเลอรี่นอกทั้งหมดมีเรื่องอะไรสูงเนาะ ฮะเป็นสิ่งผู้บังคับดีเย่ลงแรงเสียงบ่มาเนาะพอสิบองค์ชิการุบรีเป็นสิ่งลงแรงเสียงมาเลยเอาเงินมุยาบุลาล่าเนาะเนื้อเรื่องเนื้อลามะเนาะพี่ยังยังในเจเจเป็นเรื่องที่เส้นในรูเลยเบ้คนนั้นเนื้อเรื่องเนื้อลามะเนาะพี่ลูกเมียมาเลย
ล้อเสียมาแล้วพอจีบงเชิงอุบลีเป็นสิ่งที่ผู้บังคับที่สิวิรุโกเสร็จจิมบานีปีในท้องเสียพอจีบงเชิงอุบลีมาอาการสังอาการสิเรนเนตเดนิลานีก็สิคันปีซีเกิดเลยที่กันนี้มาเลยเสร็จสุนุยเกจาบาร์เลยปีหลังสุดลุดอนนายก็อุติคมยากาโรพอจีบงเป็นสิ่งเยโกเลสิลุดอนแต่เดือนมาปีซีอังอุซาเบสเซียมาเขจังเปียวสุทับีลุดอนสิวิรุโกโร
แล้วแม่เนี่ยเสด็จมาละปัตมาปฏิจิมปาตัวมาพิบาร์เลยวิวเอ็มมีมาบ้านดินเราคุ้มโซดินเปียบุกเอราพิบาร์เลยสิอิงอันยาดินหลาริการอดลาบาเบวิวเอ็มมีมาบ้านงานในทุเรียบเกเรดินเรียสิจินีเนปัตตาลูเว็บแอนจัมบูเจเนสุยวิวเอ็มมีมาบ้านเอฟโฟนมาเต็นต์ตัวนี้ในตัวเชนิงอ่างอ่างอะไรกูสะดวกในนั้นลูวิวเอ็มมีมาบ้านเอฟอีเมลเลยสับเชเดบัมมิสแอดวิวเอ็นนิวส์ดอทคอมกูเลยสายตาเปียบุในมาเลยสิ
ดีเอ็มยามาบ้านยังตั้งเรื่องสีเสนอโก้จะนี่โก้งาจิงทั่วเรื่องปีนี้มาเลยยามาสันโอจิงมันเนี่ยไปชาวนาอีกันคนหนึ่งอีกที่ไต่ดูมีตาตัวเส้นเนี่ยลีเซ่ลีเซ่เสียเปลี่ยนดูที่นายเว่ยมาไต่เล่มีตาที่อากูเซ่มาว่าน่าเสียนายดีที่สีเสงโก้มันเนี่ยชนายกันเองกูนายจวนเปลี่ยนเลยทั่วเรื่องปีนี้มาเลย
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19ကီလိုဟတ်15453ညလှိုင်းဒိုမီတာ25ကီလိုဟတ်11803ညလှိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒရက်လီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါဦးသိန်းထိုက်ဦးကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ
်သမ္မတဒေါ်နယ်ထရန့်ကိုရေးယူရေးအောက်လွတ်တော်တရားရေးကော်မတီရဲ့ဆွဲချက်နှစ်ချက်ကိုအောက်လွတ်တော်တစ်ခုလုံးကအမှတ်တွေဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပါတယ်သမ္မတထရန့်ဟာတမိုင်းမှာတတိယမြောက်တရားစွဲခံရတဲ့အမေရိကန်သမ္မတဖြစ်လာမယ့်ပုံရှိပါတယ်သမ္မတ2020ရွေးကောက်ပွဲမှာအဓိကပြိုင်ပွဲဖြစ်လာမယ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုပြည်အားပေးခဲ့တာကြောင့်အာဏာလွှဲသုံးစားလုပ်တယ်ဆိုပြီးဒီမိုကရက်ဘက်ကဆွဆွဲထားတာပါသမ္မတထရန့်ရဲ့သူ့ကိုထောက်ခံသူရီပါဘလစ်ကန်အမတ်တွေကတော့သမ္မတအနေနဲ့အမားတစုံတရာမလုပ်ခဲ့ဘူးလို့ညင်းဆိုနေပါတယ
် The question now is on article 1 of the resolution impeaching president Donald J Trump
ဆွေးကြေတဲ့ကတစ်ချက်ဖြစ်တဲ့သမ္မတအနေနဲ့အာဏာလွှဲသုံးစားလုပ်တယ်ဆိုတဲ့ကိစ္စအောက်လွတ်တော်တရားရေးကော်မတီမဲပေးကဏ္ဍအချင်းကော်မတီဥက္ကဋ္ဌဂျယ်ရီနတ်ဒလာရဲ့ကြေညာချက်ပါလွှတ်တော်အမတ်တူချင်းနာမည်တွေကိုခေါ်ပြီးမဲပေးခဲ့ကြတာပါအောက်လွတ်တော်တရားရေးကော်မတီကသမ္မတအနေနဲ့အာဏာလွှဲသုံးစားလုပ်ခဲ့တယ်လို့လွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေကိုနှောက်ယှက်ခဲ့တယ်ဆိုတဲ့ဆွေးချက်တွေကိုတည်ပြုခဲ့ပါတယ်ဒီလိုအတည်ပြုချက်မဲခွဲမဆုံးဖြတ်ခင်Republican နဲ့ Democrat ကြားအကြီးအကျယ်ငင်းခုမှုတွေလည်းပေါ်ပေါက်ခဲ့ပါလေ။အောက်လွတ်တော်တရားရေးကော်မတီမှာ Republican ခေါင်းဆောင်တူဖြစ်တဲ့ Amak Duck Collins ကအခုလိုဝေဖန်ပါလေ
။ One day this majority will be back in the minority and they will be crying.
တနေ့အခုလူများစုဖြစ်နေသူလူနည်းစုပြန်ဖြစ်ပါလိမ့်မယ်။အဲ့ဒီချိန်ကျရင်လူနည်းစုရဲ့အခွင့်အရေးနဲ့ရက်တရားလို့မကျေနပ် All Out Hitler ဖြစ်ခဲ့မယ်ဆိုရင်အခု2019မှာဖြစ်ခဲ့တာကိုပြန်ပြပြီးအဲ့ဒီချိန်ကလူနည်းစုရဲ့အခွင့်အရေးကိုခင်ဗျားတို့မျက်ကွယ်ပြုခဲ့တယ်ဆိုတာကျွန်တော်တို့ပြန်ပြောရပါလိမ့်မယ်
။ Republican အောက်လွတ်တော်အမတ် Louis Gohmert ကလည်းခုလိုပြောပါလေ
။ A vague abuse of power obstruction of Congress the very
အနာလွဲသုံးစားလုပ်တဲ့လွှတ်တော်တာဝန်တွေကိုလှုပ်ရှက်တဲ့ဆိုတာတွေမှာရှင်းရှင်းလင်းလင်းမရှိပါဘူး။လူအများစုဘက်ကလှုပ်ဆောင်တာတွေမှာဒီကိစ္စကိုတိတိကျကျထောက်ပြနိုင်တဲ့မျက်မြင်သက်သေတွေကိုရှင်းရှင်းလင်းလင်းမပြနိုင်ပါဘူး
။ Say goodbye to your majority status and please join us.In January
Republican မတူးဖြစ်တဲ့ Kenberg ကတော့ Democrat တွေအနေနဲ့အောက်လွတ်တော်မှာလူများစုဆိုတဲ့အစဉ်အတန်းကိုဆွန့်လွတ်နှုတ်ဆက်လိုက်ပါရွေးကောက်ပွဲအပြည့်2020ခုနှစ်သမ္မတ Trump နောက်တစ်ခါသမ္မတအဖြစ်ကျန်းသစ္စာကြိမ်ဆုံမဲ့ပွဲကိုတက်ကြပါလို့ပဲပြောချင်ပါတယ်လို့ဆိုပါတယ်အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jerry Nadler ကတော့ပြီးခဲ့တဲ့ရက်ပိုင်းကကော်မတီအတွင်းမဲခွဲတည်ပြုခဲ့တာနဲ့ပတ်သက်လို့တနင်္ဂနွေနေ့မနေ့ ABC ရုပ်သံမှာအခုလိုခုခံခြေပေါက
်ပါတယ်conspired sought foreign interference in the 2016
election. 2016ရွေးကောက်ပွဲမှာလည်းဖိဘကဆော့ဖတ်အောင်ပူပေါင်းကြံစီခဲ့ပါတယ်။2020ရွေးကောက်ပွဲမှာလည်းဖိဘကဆော့ဖတ်လာအောင်ကြောင်ကြကြကြိုးစားခဲ့ပြီးမြို့သားလုံခြုံရေးကိုဆက်ပြီးချင်းချောက်လာတယ်။ تمہارا ကိုတာဝန်ခံတဲ့သူဖြစ်ဖို့ကျွန်တော်တို့မှာဒီမိုကရေစီနီးကြဖွဲ့စည်းပုံရှိပြီးသားလား။ဘယင်စနစ်နဲ့တွားနေတာလား။မေးခွန်းထုတ်ရပါလိမ့်မယ်။ဒါကတကယ်အန်တီရဲ့ဖြစ်လာပါတယ်။
သမ္မတကိုရည်ရွယ်ရေးအောက်လွှတ်တော်အမတ်တွေမျှော်လင့်ထားသလိုအတည်ပြုပြီးရင်အထက်လွှတ်တော်ကဆက်လက်စစ်ဆေးပါလိမ့်မယ်။အဲ့ဒီစစ်ဆေးတဲ့အခါမှာဂျူရီလူကြီးအဖြစ်စစ်ဆေးမဲ့သူတွေထဲမှာအထက်လွှတ်တော်အမတ်တက်ခရော့စ်တို့လိုသမ္မတကိုကာကွယ်နေတဲ့ Republican အမတ်တွေလည်းပါဝင်ပါတယ်။သူကအခုလိုပြောပါ
တယ်။ We actually saw the House of Representatives articles of impeachment and their entire
အောက်လွှတ်တော်အမတ်တွေဘက်ကအရေးယူရေးဆွဲချက်တွေကိုတကယ်တမ်းတွေ့ရတဲ့အချိန်အားလုံးကပါတီဇွဲနဲ့ဆွဲဆိုချက်တွေဖြစ်နေပြီးဆက်ရက်တည်နိုင်မှာမဟုတ်ဘူးဆိုတာတွေ့ရပါတယ်။ဒီတော့ဟန်ပြဆွဲဆိုမှုအဖြစ်နဲ့ အဆုံးသတ်ဖို့အစပါပဲဒီဆွဲချက်တွေအထက်လွှတ်တော်မှာကြားနာတဲ့အခါညှတာတဲ့တရားစီရင်မှုရှိအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်အချက်လက်တွေကမမှန်တဲ့အတွက်ရှေ့ဆက်ပြီးအရေးယူဖို့တော့ဖြစ်မှာမဟုတ်ပါဘူ
းထင်ရှားတဲ့ Republican အထက်လွှတ်တော်အမတ်၂ယောက်ကတော့သမ္မတကိုရေးယူရေးမှာကြားနာစစ်ဆေးတာမျိုးတွေတောင်မလုပ်တော့ဘဲနဲ့အပြစ်မရှိဘူးဆိုပြီးဆုံးဖြတ်မဲ့အကြောင်းဒီသတင်းပတ်ထဲမှာပြောဆိုနေတာပါဒါကြောင့်လည်းသမ္မတကိုရေးယူရေးထက်လွှတ်တော်တွင်ကြားနာစစ်ဆေးမှုတွေဟာတကယ်တမ်းမျှတမှုရှိပါမလားတန်တရားနဲ့မေခွန်ထုံးမှုတွေရှိနေကြပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်္ဂါညဓာတ်ရက်လေးလိုက်အစီအစဉ်မကြခင်စတင်တော့မှာပါစီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့တင်ဆက်ပေးမယ်အင်္ဂါညဓာတ်ရက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာညနေခင်ဗျာ။အင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ။2018ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမင်းရှင်းလင်းစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတယ်နဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေရခေါင်းဆောင်ဒေါက်တာစုကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေဘလောက်ထိယုံကြည်အားကိုအားထားနိုင်ပါကလဲဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးပဲပုံကူနှစ်ဦးရှိပါတယ်ပထမတူကတော့ဒီရှင့်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ခင်ဗျာဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ EBSDF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရေးလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရင်းဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဆရာဦးသိန်းတန်ဦးကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီစစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိကြပါလားဟုတ်
တယ်ကကျွန်တော်တို့ပုံမှန်အချင်း659ခုနှစ်တက်မတော်ဥတွေနေဥတွေကစီအိုင်းနဲ့ပတ်သက်လို့ပြည်လို့ဆိုတော့ပြဋ္ဌာန်းထားတာပေါ့လေ။ဟောအဲ့ဒီပြဋ္ဌာန်းချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥပဒေကနိုင်ငံတကာစစ်ဥပဒေတွေနဲ့မကျိုးရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြည်ထောင်အခွင့်အရေးတွေရှိတယ်။အဲလူ့ဘောတော့ဒီကဘောတော့တိုးပြရယ်။အဲ့ဒီဥပဒေကို1989နဲ့2010မှာတင်လိုက်တဲ့အခါကျတော့ဘုရားဥပဒေပါတဲ့အကြီးကြီးတဲ့အချက်တွေပါဒီကိုဖျောက်ပြလိုက်တဲ့အတွက်ပေါ့နော်။ဆိုဒီလိုက်တယ်ပေါ်ပေါက်တာတဲ့အတွက်နောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လင်မှာမဟုတ်ဘူးတိုင်းပြည်အတွင်းမှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးလောက်တော့ဒုလတရားနာတော့ရှိမလို့ရုံးလို့ရဘူးကြီးကျက်ဖို့ကဲဒီစစ်ဘက်ဆိုင်အရာကြီးတွေကတရားသဖြင့်ဆောင်ရွက်ရင်တော့ဒုစုံတရားအတိုင်းတာအထိတရားနာတာရနိုင်လိမ့်မယ်လို့ကျွန်တော်ဖြစ်နေပါတာ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ပြီးခဲ့တဲ့တရားစစ်တရားရုံးပေါ့နော်ဒီရခိုင်မြောက်ပိုင်းကရန်ဂျာရေးနဲ့ပတ်သက်ပြီးတော့ဒီအင်ဂျင်ကိစ္စမှာတော့ဒီတက်မရကာဝေးစီချုပ်ကနေပြီးတော့တရားခံကြထားပြီးသားလူကိုပြန်လွှတ်ပေးလိုက်တယ်ဒါဖွဲ့စည်းပုံရသူလုတ်ပိုင်ခွင့်ရသူလုတ်တယ်ဆိုတဲ့သဘောမျိုးတော့တွေ့ရပါတယ်အဲ့တော့ဒီစစ်တရားရုံးကထွက်လာတဲ့အဖြေနဲ့ပတ်သက်ပြီးတော့ကောဘယ်လိုအရာမျိုးတွေဖြစ်လာနိုင်လား
သူကလည်းအဲ့ခုလက်ရှိဥပဒေပေါ့နော်မူလပင်မ1950ခုဥပဒေကိုပြင်ထားတာကို2010ဥပဒေရအဲ့ဒီအခွင့်အာဏာတကယ်တော့50ခုဥပဒေမှာလည်းပါတယ်အဲ့ဒါကဥပဒေပါသူကတယောက်တည်းမဟုတ်ဘူးနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဥပဒေချုပ်ကစစ်ပစ်ဆိုင်ရာယူရန်ယူမှချတာလေဖြစ်တယ်နဲ့ပတ်သက်လို့သူ့ကိုတင်ငင်းခွင့်ပြုနိုင်တယ်ပြည်ထောင်စုဘောက်ခွင့်ရှိတယ်။ဒါပေမဲ့2010ကျတော့အဲ့ဒါမပါတော့သမ္မတမပါတော့ပါမပါဘဲနဲ့ကာကွယ်ရေးဥပဒေချုပ်ကလည်းအနှင်းထားတယ်။အဲ့ဒါအပြင်သူကဟိုပြဿနာရှိတာကမူလ1950ခုဥပဒေမှာပုံမှန်130ဆိုတာရှိတယ်။စစ်ပစ်ဆိုင်ရာတရားရုံးအစိုးရကဆုံးဖြတ်ထားပြီးသားအမှုကိုဖတ်တူပြစ်မှုဒီကိစ္စကိုပဲသက်သာရာဇဝတ်တရားကြီးမှာဒီပေါ်မှာမကျေနပ်လို့ရှင်နိုင်ငံတော်တမန်တော်ရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်မှုရှိတယ်ဗျအဲ့ဒီမှာဖြုတ်ထားတယ်တော့အဲ့ဒီဟာအကြာကြီးရတော့ကျွန်တော်တို့ဟိုအချို့ချက်တွေကဒီဒါကိုကြီးကျက်တဲ့ပုံကတော့တိဖြောက်မှန်မှုမရှိရင်စိုးရင်ကြာရှိပါလား
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်တီကျင့်ဝတ်တွေနဲ့ပတ်သက်လို့ ဘဲကင်နာလာတခြားရက်သားတွေပေါ်မှာပြုတ်မှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလွန်ခဲ့တာနဲ့ပတ်သက်လို့ရက်ဖက်ခုံတွေကင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
သူကဒီလိုရဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရစစ်ပက်ဆိုင်ရာကိစ္စတွေစစ်ပက်ဆိုင်ရာတရားရုံးမှာပဲဆုံးဖြတ်မှာကျွန်တော်တို့အမြင့်ဆုံးတရားရုံးကိုကြိုးရတယ်ဒီလိုတရားရုံးကိုကြိုးတာစစ်ပက်ဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံကြောင်းခုံရုံးကိုပတ်သက်တိုင်းဒါဖွဲ့စည်းပုံရပါတော့ဒီ၃၅၀ကိုဥရီရတယ်ဆိုတော့နယ်ဘက်ပြည်မှုနဲ့စစ်ပဆိုင်ပြည်မှုတွေပြီးကြစီခွဲထားတယ်။ဒါပြီးကြစီခွဲထားတယ်အဲ့ဒီဥရီမှာလည်းပဲဒီကောအခွင့်အလမ်းတွေပြီးထားတော့ရှိတယ်။အခုချိန်ကြည့်လည်းပဲဒီ၂၀၁၀မှာပြင်းနေပြီနဲ့လည်းပါတာတော့ရှိတယ်ဗျာ။ဂျာစီရီယာရဲ့မှာစစ်ပဆိုင်ရဲ့အိမ်မှာပြင်းပြင်းထုတ်နေတဲ့သူစစ်သေးလို့ပါတယ်ဆိုတော့ဆောက်ရှုံတော့ရှိတယ်။ဒါပေမဲ့အဲ့တောင်းဆိုတဲ့အချက်ကိုသုံးချက်မှာစစ်ပဆိုင်ကအရာရှိရတယ်ဆိုတော့နော်။စစ်တရားရဲ့ပူတော်မှုအခွင့်အာဏာကိုတော်တော်လေးကြည့်ကပြဆိုင်တာကဆုံးကြမှာဆိုတော့အဲ့ပါတော့ဒသနာတွေပြရရှိနိုင်တယ်။ဆက်မတော်ဥပဒေကတော့တန်းပြစ်စုံဒီလိုခေါ်တယ်။ဂျန်နက်အတိုင်းအချိန်မျိုးလည်းအချင်းဖြစ်တည်ပါမှာရှိရချင်ပါတော့ဒီတက်ကြီးလေးတက်တာပါဝင်တဲ့လူတွေနော်အဲ့ဒီတက်တာစင့်ခေါ်လိုက်ပြီးအရသာအပါအဝင်ပေါ်တော့အားလုံးနဲ့ဆက်ဆိုင်တယ်။ဘက်ဆိုင်တဲ့ဥပဒေဖြစ်တဲ့ဒါစစ်သားဒီတက်တော်သားစက်တက်ကိုမဟုတ်ဘူး။တခါအဲ့ဒီမှာလည်းဖြစ်ပြမှုတွေပါနေဘက်ဆိုင်ပြမှုတွေရှိတယ်။နေဘက်ဆိုင်ပြမှုတွေရှိတယ်။စစ်ဘက်ဆိုင်ပြမှုတွေရှိတယ်။ဒါပေမဲ့နေဘက်ဆိုင်ပြမှုကအရသာပေါ်ဒီခောက်ကငါစကူတပ်မတော်ဥပဒေကိုကျူးလိုက်နာဖို့တာဝန်မရှိတဲ့အရသာတွေပါကျူးလို့နေပြမှုတွေကိုလည်းပဲဟိုစစ်ဘက်ဆိုင်တရားရုံးကတစုံတရာစစ်စည်းစီနေတဲ့ကြာခွင့်အာဏာတော့အနှင်းထားတယ်ဗျ။ဒါကြောင့်မူလ659ဥပဒေမှာအဲ့လိုအချက်တွေကိုပြန်လည်ထိကုတ်ဖို့အတွက်ကျွန်တော်တို့ပြဋ္ဌာန်းချက်တွေရှိတယ်။ပြဋ္ဌာန်းချက်တွေရှိတယ်။နောက်လိုက်နာတဲ့ဥပဒေကျွန်တော်တို့ကာဝေးမီဆိုင်မှာဆက်ဆိုင်တာ14ဥတော်ရှိပါတယ်။အဲ့ဒါ ਈ နဲ့ထိကျုပ်မယ်အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုင်းတာတစ်ခုကျော်ကျွန်တော်တို့ရမယ်ဒါပေမဲ့ပြင်လိုက်တဲ့အတွက်တော့မူလ1959ဥပဒေရဲ့ထိကျုပ်ချက်တွေမရှိတော့ဘူးကျွန်တော်ပြောရမှာ
ဟုတ်ကဲ့အဲ့တော့လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိတဲ့ကျူးလွန်တဲ့ဘလို့ကိစ္စပဲဖြစ်ဖြစ်စိုးစိုးဝါးဖြစ်စေကျူးလွန်တာမှန်သမျှကိုရပ်ဖက်ကတရားလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
မရှိဘူးရလက်ရှိ2010မှာပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကပေါ်ယူချင်ရည်ရတယ်ဆက်ဆံတဲ့တရားရုံးမှာဟိုတိကျတရားရုံးဖြစ်တယ်။နောက်ဒီတာဝန်ကြီးတွေဆုံးဖြတ်ချက်ကအဓိပ္ပာယ်ဖြစ်တဲ့အတွက်ဒါကတော့ကျွန်တော်တို့ပြီးနေတဲ့ဥပဒေပေါ့နော်။ဒါပေါ်ယူကိုကြောမရဘူးဗျာ။
အဲ့တော့
တောင်းစီပေါ်ယူတာဆက်တဲ့တာဝန်ကြီးကဆုံးဖြတ်တာဒီပဲဗျာ
။ဟုတ်ကဲ့အဲ့တော့စစ်တရားရုံးတွေကကော capacity ပေါ့တကယ်တမ်းတရားမြမြတ်သားစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား။
အဲ့ဒါတော့ကျွန်တော်တို့သူ့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေရပြောမယ်ဆိုရင်တော့ထူထောင်တဲ့စစ်တရားရုံးက၄ရုံးတော့ရှိတယ်အဲ့ဒီမှာလည်းပဲ59ဥပဒေရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားရုံးမှာတရားရုံးချုပ်တရားကြည့်ကြည့်ကိုခန့်အပ်ခွင့်ရှိတယ်ဗျနောက်တစ်ခါဒါတရားရုံးချုပ်တရားကြည့်ကြည့်ကနော်ဒါဆိုတော့နိုင်ငံတော်တပ္ပရကခန့်အပ်ခွင့်ရှိတယ်59ကနောက်တစ်ခါဒီတပ်မတော်အရာရှိတွေရတယ်ပြီးတော့ဒုတိယဘုံကြီးအောက်မနိုင်နဲ့ဥပဒေကျင့်တယ်သူကိုခန့်မှန်ရှိတယ်အဲနောက်တစ်ခါဒီဘောပေါ်တော့ပြီးကြတက်ပြမှုတဲ့အခြားဥပဒေပညာရှင်တွေကတမ်းမရှိဘူး။ဒါပေမဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြင်ပြီးတဲ့နောက်မှာပဲ။အတော့တကယ်စိတ်ဝိဇ္ဇာရုံတော့ရှိရာ။စိတ်ဝိဇ္ဇာရုံတော့ရှိတော့စိတ်ဝိဇ္ဇာဘုန်းကားတွေကတော့ဒီဥပဒေနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းနေတဲ့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရုံးထဲမှာလည်းပါဝင်ဝင်ပေးထားတဲ့အတွက်သူပါဝင်ချင်းကြောင်းဖိုင်မယ်ဆိုရင်တော့ဒါဥပဒေနဲ့တစုံတရာအတိုင်းတာဒီညအောင်လုပ်နိုင်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ခင်ဗျာဥသေးတန်းဦးလေးလိုင်းမှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါလိမ့်ခင်ဗျာဒေါက်တာနိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဥသေးတန်းဦးကိုလက်ရှိဒီလူခွင့်ရေးအရာတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ် Ranger ဒေသတွေမှာကပါအောင်ရခိုင်အခု AE နဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမစလို့လူခွင့်ချိုးဖောက်မှုတွေပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲစစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်အမြင်သိချင်ပါတယ်
ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်တဲ့ဖြစ်စဉ်ပုံစံကိုတော့ထက်ထဲဝင်ဝင်မသိရဘူးပေါ့ဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလားเนาะဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟိုဘာညာဘာညာအစရဲ့ဆက်နောက်ဆုံးခုအစုကိုက်တုံးနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားတိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမျှတမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တန်ပေးမှုတွေနော်အဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ ဒီကိုကိုတိုင်းကလည်းတရားဝင်ချိုးဖောက်ပြီးတော့ကိုကိုတိုင်းကမတရားလုပ်နေတဲ့ဒီ institution တခုလုံးကတရားစီရင်နဲ့ပတ်သက်လို့ကုန်သိခါရှိရှိကြမ်းမြတ်တတ်ဗမ်လိုက်ပဲနဲ့မမှန်ကန်ကန်ဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်မြင်ကြီးဖြစ်နေတာတခုပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူးနောက်ပြီးတော့ဒီကျွန်တော်အမြင်အပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရက်သားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်တွေပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတက်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်တော့ဗာလဲမောင်နေတဲ့ဖြစ်ရစီရင်တခုလိုပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါလဲ
ဟုတ်ကဲ့ဟိုတနေ့ကဒေါန်ဆန်းစုကြည် ICJ မှာပြောပါတယ်လက်ရှိဒီသူတို့ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့ထားတဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICJ ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးယူမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်တိုင်းကြီးရှိမရှိကျွန်တော်နိုင်အောင်မြင်သိချင်ပါတယ
်ကျွန်တော်ကတော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဟိုအင်းတင်ကိစ္စမှာဆိုလို့ရှိရင်ကဖြစ်တယ်ပြောတယ်ကမဖြစ်ဘူးဆိုပြီးညင်းတယ်ဆိုတော့နောက်တော့ပေါ်တယ်အဲ့တော့စစ်တယ်ထောင်ချတယ်ပြီးတော့အရှိလာနေလားဆလာနေလားမသိလို့တခုကူရတဲ့ ਨੇ ဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ပြမြတ်ဖြစ်တော့ကြမှာစစ်တဲ့ခါကျတော့ဒီတက်စကမှာစစ်တယ်ပေါ့လေလာဟိုရွာသားတွေလည်းလာလို့ရတယ်ပညာဆိုရပြောတာရှိတယ်ဆိုတော့ဟိုတကယ်တရားမျှတတဲ့အာဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်သတင်းတွေနဲ့ဖြစ်ပျက်မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့နောက်ပြီးတော့ဒီပြည်သူလူထုနဲ့ပတ်သက်တဲ့အရက်သားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်ဒါကခုနပြောတဲ့ဒီဟိုအသက်ဆိုင်ရာအရက်သားပြည်သူတွေနဲ့အများပြည်သူလူထုသိအောင်ဘယ်လိုပြစ်ဒဏ်ပေးတယ်နောက်ဘယ်လိုစီရင်လိုက်တယ်နောက်လိုအပ်ရင်လိုအပ်တဲ့တောင်းပန်မှုမျိုးနောက်ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့အော်ဟိုဒီအတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီတိုက်ပွဲဖြစ်တဲ့နေမြေထဲမှာဖြစ်စမြတ်ဒီလူခွေချုပ်ပေါင်းမှုအားလုံးကိုတခြားလုံးထိန်ဖုံဖုံပြီးပြီးနဲ့ကွယ်ဝဲနေတဲ့ဥစ္စာကြီးကလည်းနှစ်30နှစ်40မကတော့ဖြစ်နေတဲ့အခါကျတော့ဟိုယုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဖို့တော့ကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုတည်ရရှရာအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့ဒီလန်းတွေကိုတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဲ့ရှိနေတဲ့ဟာနဲ့လုပ်သွားမယ်ဆိုရင်တော့ယုံကြည်နိုင်စရာနိုင်ငံကအသိမပြုနိုင်စရာမမြင်ပါဘူးကြ
။ဟုတ်ကဲ့ဒေါက်တာနိုင်အောင်သိန်းတန်းလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်သရရှင်တွေတချို့လှည့်ပေးကြပါလေ။ကုလားမအောင်လီလိုင်းပေါ်မှာရှိပါလေ။ကုလားမအောင်ဆွေးနွေးမြင်းမြန်းလို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။အော်ကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီ genocide 6 year သူတို့ကြိုတင်ပြီးတော့သူတို့စစ်တရားရုံးကရိတ်မယ်ဆိုလောက်တာဖြစ်ပါတယ်တကယ်လို့အဲ့ဒီကျူးလွန်တဲ့လူတွေကိုတေတံပေးလိုက်လဲကျွန်တော်ပါဝင်အခုဆွေးနွေးနေတဲ့လူတွေရောကဘာအောင်ယုံကြည်မှာမဟုတ်ပါဘူးတရားမျှတော့သာလုပ်လဲစစ်အစိုးရရဲ့စစ်တပ်ရဲ့တမိုင်းကြောင်းကြီးကဘယ်သူမှယုံကြည်မှာမဟုတ်ပါဘူးအဲ့တော့စစ်တပ်ကလည်းအခုကျွန်တော်တို့ကြားရတဲ့သတင်းရဆိုရင်တော့စစ်တပ်ကလည်းအခုICJ တက်တဲ့ဥစ္စာကိုသင်္ဟာစာယူရမယ်အစားဒါတို့အင်အားနည်းလို့အင်အားချိမဲ့လို့အနိုင်ကျင့်ခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်အခုအဖြေကထွက်လာမှာမဟုတ်ပါဘူးတကယ်ဖြစ်ထွက်လာမှာတော့စစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူတို့ရဲ့အုပ်ချုပ်မှုအာဏာကိုဆွတ်လွတ်မှသာလျှင်အဖြေထွက်မလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလောက်မအောင်ကျေးဇူးပါနောက်ထပ် threat ရှိတူလည်းလှည့်ပေးကြပါမယ်ကုတမ်းမအောင်ဆွေးနွေးမြင်းမြောင်းလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်နယ်မြေရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကာလမဘောကပေါ့လေအဲ
့ကာလီကိုဟင်းဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလားမသိဘူ
းကျန်ခဲ့တဲ့မရိချင်းကား
ဟုတ်ဆက်ပြီးတယ်မနော
်ချင်းကားတဲ့ကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတက်ချို့ရောင်းစားခိုင်းတယ်ကျွန်တော်ကတော့တင်လာတယ်တပ်ဖွဲ့သမားမှာစစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်အဲ့တော့ရေးယူပေးပါကျွန်တော်ကားတော့တင်သွားလို့မရဘူးအဲ့တော့တိုင်လေးအလကားပါပဲဟိုတနေ့ကမေဆုကပြောပါတယ်သူတို့တိုင်မှာရေးယူနေပါတယ်ပြောတယ်ကဲဦးတင်ကျော်ကြီးကဟလာရေးယူပေးပါလို့တပ်ပြေထောက်ထားနဲ့ပြနေတာလေ ဟိုနိုင်ငံတော်လည်းအရေးမယူပါဘူး။နောက်ဗီဒီယိုတွေအမှုပုံပဲကြည့်ပါ။ဟိုအာဏာရှင်တွေပါပြီဆိုရင်ဘာမှအတိအလင်းလည်းလုံးလို့မရပါဘူး။အဲ့ဒါဟိုဘာရှင်းနေဥပဒေကလည်းကြည့်ပါရဲ။သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတိကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေ။ဟုတ်တယ်မလား။ဘယ်သူမှဖွင့်မယ်။ဟိုအနေဒီယားကိုတက်ကြရုပ်ဖွင့်ရင်တရားတွေကဖွင့်ပေးတယ်။တက်ကြရအနေဒီယားဖွင့်ရင်ဖွင့်ပေးတယ်။အယက်သားတွေကတော့ရတားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေက။ဟုတ်ကဲ့။ရတားဘက်ကိုလိုက်ပြီးဖို့အတွက်ကို NLD ကစစ်တပ်ကကျွန်တော်တို့ကလမ်းအမှန်ဖြစ်ဖို့အတွက်ရတားရတော့ပါသူတို့လည်းအမှန်ကိုပြေဖို့အတွက်အချိန်တန်ပါပြီလို့ပြောချင်ပါလေ။ဟုတ်ကဲ့
။ကိုလောင်အောင်ကျေးဇူးပါခင်ဗျာ။ကျွန်တော်တော်ရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်။ကိုစိန်မောင်မိထီလာပါတဲ့။2019နောက်ပိုင်းတက်မရော်ကနေမည်ရှင်းလင်းရေးလုပ်ရမှာစစ်စီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျူးလွန်ခဲ့တဲ့စစ်အရာရှိတွေနဲ့အောက်ခြေစစ်သည်တွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါတယ်တဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါတယ်ဂူဒါပြင်ကိစ္စကိုလည်းအခုစစ်ဆေးနေပါပြီဒါဟာတရားမျှတမှုရဲ့ပြရုပ်လို့ဆိုချင်ပါတယ်တရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုချင်ပါတယ်ဒါပေမဲ့လို့အင်းတင်အမှုမှာတရားရုံးကနေပြီးတော့ဆယ်နှစ်ထောင်ဒဏ်ချတာကိုကာကြုတ်ကတစ်နှစ်ထဲနဲ့လွတ်မိတ်ချပြီးတော့လွတ်ပြစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြစ်မြင်စရာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာကြုတ်ကအမိန့်ပေးလွတ်တာဖြစ်လို့2008နဲ့ကာကြုတ်တို့ကိုပဲအပြစ်မြင်စရာဖြစ်ပါတယ်တဲ့ဒါကြောင့်မို့2008ဖွဲ့စည်းပုံမှာပြဌာန်းချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခင်ကားလိုမျိုးယုံကြည်အားကိုအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါတယ်တဲ့ဒါကိုစိန်မောင်မိထီလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြချင်ပါတယ်ကိုအောင်ဝင်းနဲ့သူပို့တာပါခေါင်းစဉ်ကစစ်ခုံရုံးနဲ့တရားမျှတမှုဆိုတော့စစ်ခုံရုံးဆိုတာတပ်မတော်သားတွေရဲ့တပ်သွင်းစည်းကမ်းချိုးဖောက်မှုတွေအတွက်ဖြစ်ရမယ်တပ်မတော်သားတွေကရပ်ဖက်အဖွဲ့အစည်းတွေပေါ်မှာစည်းကမ်းချိုးဖောက်ရင်တော့ရပ်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖိအားမရှိပဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့ဒါကိုအောင်ဝင်းသူ့ရဲ့အမြင်ပါခင်ဗျဒါသရော့ရှင်တွေအမြင်ကိုကျွန်တော်ဖတ်ပြတာပါကျွန်တော်ခုနကသရော့ရှင်တွေဆွေးနွေးသွားတာနဲ့အပေါ်မှာမိကွန်းထပ်ရှိပါတယ်ဦးသိန်းသန်းကိုမေးချင်ပါတယ်ဦးသိန်းသန်းကြားပါလားခင်ဗျ
ကြားပါလေ
ဟုတ်ကဲ့ခုနကဦးသားမောင်ပြောသွားလို့ပြောเนาะတကယ်တမ်းဒီစစ်တရားရုံးတွေကသူတို့တွေးရှိချက်တွေအပေါ်မှာမူတည်ပြီးတော့စစ်ဆေးတာအကယ်၍အရတားတွေဒီလူတိုင်းသားဒေသတွေမှာလူခွေချိုးဖောက်မှုတွေဖြစ်တဲ့အရတားတွေထိခိုက်နေတာမျိုးရှိတယ်ဆိုရင်သူတို့ဘလို့တိုင်မလဲဘလို့တရားဆွတ်ဆူနိုင်မလဲဒါဆိုရင
်ဥကတကယ်ကတော့ကျွန်တော်တို့ကဥရိယာရှိတယ်ဗျာကျွန်တော်တို့ကာကွယ်ရေးနဲ့တက်ဆိုင်တဲ့ဥရိယာ14ခုတောင်ရှိတယ်1959ခုတက်မတော်ဥရိယာနီးဥရိယာတွေစစ်ဆေးရေးအထူးဥရိယာတို့ကျန်တာတွေအကုန်ရှိတယ်ကြည့်တော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလိုအချက်တွေကိုဥရေနဲ့မညီပဲနဲ့ဥရေကျူးလွန်ခံရတယ်ကျူးလွန်ခံရတယ်ဆိုပြီးကျူးလွန်ခံရတဲ့ရတားကလည်းခုနဒီဥရိယတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ရာဟိုတက်မှာမှုလို့ဒီတက်မှုလို့ကတဆင်ကအကာတက်ဒီတိုင်းလို့ရတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကတရားရေရှိတယ်ဥရေကိုအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့တက်တနာပဲရှိတယ်ဗျာဥရေရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုတာကပုံမှန်တရားရုံးရပ်ဖက်တရားရုံးနေမှာတိုင်ကြလို့မရဘူးလားအဲ့တော့ရတားတွေက
အဲ့ဦးရဒါဘာကြောင့်လဲဆိုတော့ဒီ1959ဥရိယာဆိုရင်သူက active service ပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာအခုဖြစ်တဲ့နေရာတွေဆိုတာဟိုရက်သေးရွာတဲ့ဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မဲ့ပြိုင်ဆိုင်တိုက်ခိုက်နေရတာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေတဲ့ဆွဆွဲခံသူတွေဟာဒီဥရိယာနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥရိယာဆိုရင်ကျွန်တော်တို့ကစစ်မဲ့ဆိုင်ဥရိယာကျွန်တော်တို့ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ပဲကျွန်တော်ကသွားလို့မရဘူးနောက်တစ်ခါ1959ဥရိယာပေးထားတဲ့အခွင့်အရေးတွေအကုန်လုံးကလည်းပဲအဲပြန်ပြီးတော့2010နဲ့1989ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါကဟိုကျွန်တော်တို့ခဏအကြီးခက်ခဲသွားတာတကယ်ကခုနဟိုဥသိမ်မောင်ပြောတယ်ကျွန်တော်သဘောတူပါတယ်တကယ်ကြီးကကဟိုအခြေရိုးတင်းမှာ1959ဥရိယာအတိုင်းမူလဥရိယာအတိုင်းပြန်ဖြစ်ဖို့လိုတော့စေလို့ရမယ်ပြီးရင်2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြည်တော်စုတရားတော်ကျိုးအောက်မှာအကုန်လုံးပြန်ရောက်သွားအောင်လုပ်ပြီးမှသာတယ်အဲ့ဒီအနေနဲ့ရမယ်ကျွန်တော်တ
ို့ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် ABSTF ဥက္ကဋ္ဌဟောင်းအနေနဲ့နေခဲ့တော့ရှမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ကြာကြာနေခဲ့တယ်တိုင်းသားတွေနဲ့နေခဲ့ရဆိုတော့တိုင်းသားတွေဟိုးတုံးတွေကသူတို့ခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနေလိုက်ဖြစ်ခဲ့တာရှိရဲ့ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားတဲ့စနစ်ပေါ့နော်အဲ့ဒါမျိုးတွေရောအကျင့်အလေးအကျင့်ရှိရလားဗျာအရင်တော့အချိန်နေ
စစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နိုင်နေတဲ့ပတ်သက်လို့
ဟောအဲတိုင်မို့ဆိုတာခုနဆရာဦးသိန်းသန်းပြောတလို့ပဲဗျာသူတက်ကိုသွားတိုင်အောင်ပါအခုကဘာလဲဆိုတော့အခုကတိုင်မလေးနေနေမှာစစ်တပ်မြင်ဝူဝီပြီးနေရတာလေတိုင်မို့မပြောနဲ့စစ်တပ်ဝင်နေတော့ခြေချရဲတာမတော်ကြတယ်ပေါ်တာဆွဲခံရမလားချက်ပေးရမလားဆိုတော့ပြစ်နေတော့စစ်တပ်မြင်ဝူဝီပြီးရတဲ့ဟာမျိုးပဲဖြစ်နေတယ်နောက်တစ်ခုကလည်းခုနပြောပြောတလို့ပေါ့အခုကကျွန်တော်ကဟိုတုံတုံကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲလိမ့်မယ်ဒါပေမဲ့ဒီကအုပ်ရည်နဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။
နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်ဒီနောက်တန်းစစ်ကြောင်းတို့အခြေတန်းစစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လူလေကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအားလုံးကတိုင်မယ်ဆိုရင်ဩဘာလဲရွာလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတတ်မှတ်ကြတာနောက်တချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောတာမျိုးတွေဗာမျိုးတွေနည်းနည်းပါးပါးရှိတယ်ဆိုရင်မဲ့လို့ဟိုဘက်ကနေပြီးတော့တနတ်တရားရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုငင်းချောက်ပြီးတော့ပါးစပ်ပိတ်နေရတဲ့အနေအထားမျိုးဖြစ်တယ်။နောက်တစ်ခုကလည်းကျွန်တော်သိသောက်တော့ဟိုကြားမိသလောက်ပေါ့နော်။ဒီသေးသေးချာချာဒီဒီဟိုတမန်အမှုဖြစ်စဉ်တွေမှာလို့သေသေးချာချာသက်သေးထောက်ထားတွေနာဘာညာဘာညာဒီဒီရာဇမှုဆိုင်ရာဒီအထောက်ထားတွေနဲ့သေချာစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးသလောက်ပဲ။နော်ဖြစ်တယ်ဆိုလို့ရှိရင်နောက်တော့အပြင်ကဥမာဟိုသေတဲ့မှုတွေပါကြဆိုရင်နမရသောအပြင်ကပါလဲဆိုတော့မရင်းကျမှုတွေပါလဲဆိုတော့မြသောအပြင်ရောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကရောကြီးပဲဆိုအဲ့လိုဟာမျိုးကြီးများပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါမယ်ဒေါက်တာနိုင်အောင်ပဲမိလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောသွားတဲ့ထဲမှာလဲလက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချုပ်ဖောက်မှုတွေကိုစစ်တပ်ကကျူးလွန်လာတယ်ဆိုလို့ချင်းစစ်တပ်ကပဲတရက်ကန်တွေလို့ရတယ်ဆိုတဲ့သဘောမျိုး ICG မှာပြောသွားတယ်ခုနကဦးသိန်းသံဦးပြောရဆိုလို့ရှိရင်လေဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဘလို့မှရပ်သားဆွတ်ဖက်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာကနေပြီးတော့ရပ်သားဆွတ်ရကိုပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာဆုကြည်ကအခုလိုရှင်းလင်းသွားတဲ့အပေါ်မှာကိုနိုင်ငံတကာကနားလည်ပါမလားဆွတ်ရကိုခွင့်လွှတ်နိုင်ပါမလား
ကျွန်တော်တော့မထင်ဘူးဟိုနိုင်ငံတစ်ခုအနေနဲ့ကတော့ဗျာဟိုဘေးလူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်ဝင်ရေကိုမိသားစုရေဆိုတော့ကိုယ့်ဘာကိုရှင်းရင်လိုက်တာပဲဘေးလူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုဟိုလူသားတွေလည်းမရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်ရေးစနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူကအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုတော့သိကျင်တယ်ဆိုတော့အဲ့ဒီဟာတွေများများတည်လာမှဒီအဲ့ဒီစနစ်ကိုယုံတာ哦အဲ့တော့နိုင်ငံတကာကလည်းသူတို့ရဲ့စီရင်တုံးတွေမှာအငြင်းပြောတာကတော့ဘာလဲဆိုတော့ဖြစ်နိုင်တဲ့ပြနိုင်ငံတွင်တရားစီရင်စနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာနဲ့ပေါင်းလို့ဒါပေမဲ့အဲ့ဒီနီလန်းတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့အတွက်ကတော့နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တဲ့ဘက်မလိုက်ဘူးတော့နောက်ပြီးတော့ဒီဒီဟိုအတူတူ
ပြီးတော့ချုပ်ပေးပါအ
ဲ့တော့အဲ့လိုမျိုးဟာမျိုးနဲ့မှပုံပြီးအဆင်ပြေမယ်လို့ပြောတာပါဗျာအဲ့ဒါကြောင့်မလို့အခုလောလောရေရှိနေတဲ့တက်တွင်တရားစီရင်ရေးဖြစ်ဖြစ်ဘာဘာပြေတရားစီရင်စနစ်ကလည်းဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့အတွက်ယုံကြည်စရာမရှိဘူးလို့ယုံအချက်တွေကအများကြီးဖြစ်နေတော့
ဟုတ်ကဲ့
ဒီကြောင့်စုံစမ်းထောက်ပြတာတော့ငယ်အဆင်မပြေတော့ဘူးထင်ပါတယ်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးဒေါက်တာနိုင်အောင်နဲ့တော်တော်ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာကျွန်တော်ကပေးပါ
အင်္ဂါညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွတ်တော်တစ်ခုလုံးမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အောက်လွတ်တော်စီကံထင်းလေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါပြီသမ္မတရာထူးကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြည်မှုကြီးတွေကျွလွန်ခဲ့တဲ့အတွဲဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဘက်ကတော့ကန့်ကွက်ထားပါတယ်အခုလိုအောက်လွတ်တော်မှာမဲခွဲဖို့နီကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုစွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တွေကိုတင်းင်းလာနေမှာထိုးနဲ့ဝေဖန်ပါတယ်သူ့ဘော်တရားဆွဆွေးလှုပ်ရှားဟာအမေရိကန်နိုင်ငံရဲ့တမိုင်းမှာအကြီးဆုံးလှုပ်ရှားကြီးဖြစ်တယ်လို့သမ္မတက Twitter လူမှုကွန်ရက်စာမျက်နှာမှာဝေဖန်ချုပ်ချထားပါတယ်ကိုလာသမဂါလုံချိုရေးကောင်စီအနေနဲ့နျူကလ ியர் လက်နက်ပိုင်းမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ဖြေလျော့ပေးရတကယ်နဲ့ထောက်ခံပေးဖို့တရုတ်နိုင်ငံကရုရှားနဲ့ပူးတွဲပြီးတော့ဒီကနေ့တောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကောက်ရှန်ကနျူကလ ியர் ဆွေးနွေးပွဲတွေရပ်တန့်နေတာအဆုံးသတ်ဖို့နဲ့ပို့ပြီးတော့ဆိုးမသွားစေဖို့ဆွေးနွေးပွဲတွေနဲ့ဆက်သွယ်မှုတွေပြန်ဆောက်လုပ်သင့်ပြီလို့ဆိုပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်ပင်လယ်ဆားနဲ့အဝတ်အထည်တင်ပို့မှုပိတ်ပင်ထားရဲရုပ်သိမ်းပြီးဖို့တရုတ်နဲ့ရုရှားတို့ကအခုလိုပူးတွဲတောင်းဆိုခဲ့တာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Dexter Wirret ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါတယ်ရှင်။မနေ့ပြန်ဗုဒ္ဓကူးနေ့မနေ့ခင်ထုတ်လင့်ပေးမဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလည်းစမြော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.